to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ23ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့ American ပြည်အောင်စုကိုဘယ်တော့မှမချိန်ချောက်ဖို့တမနာထရမ်ကအီရန်တမနာကိုသတိပေးလိုက်ပါတယ်အကျင့်ပဲချစားမှုတွေနဲ့စုံစမ်းခံနေရတဲ့တောင်ကိုရီးယားလွတ်တော်အမတ်တဦးကိုတေချောင်းကြံသွားပါတယ်ဂျပန်နိုင်ငံမှာတော့အပူလိုင်းဝင်နေတာကြောင့်အသက်ဆုံးရှုံးမှုတွေရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့တင်ပြပေးသွားမှာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတန်းရောက်သတင်းမှာတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ Writers သတင်းတောက်နှစ်ဦးကိုဒီကနေ့32ကြိမ်မြောက်တရားရုံးထုတ်ခဲ့ပါတယ်တရားစွဲခံရတဲ့သတင်းတောက်တွေဘက်ကဘယ်လိုတုံ့ပြန်ပြောဆိုခဲ့ပါသလဲ
ဒီအင်းအင်းကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေချိုးဖောက်မှုကိစ္စတွေလူသက်မှုကိစ္စတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကရေးခဲ့တယ်ပေါ့နော်ဆိုတော့ဒီအချိန်နေမှာကျွန်တော်တို့စစ်ကြောရေးကာလတုန်းကစစ်စည်းခဲ့တဲ့
အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီကြောင်းနဲ့တူနာဆင်ရမယ့်သတင်းလွှာတွေမှာတော့စီးပွားရေးလုပ်ငန်းကုမ္ပဏီတွေအတွက်ပြဋ္ဌာန်းတဲ့ကုမ္ပဏီများအဲ့ဥပဒေမကြခင်အတက်ဝင်တော့မှာဖြစ်ပြီးဒီဥပဒေအတိအယစီးပွားရေးကုမ္ပဏီတွေမှတ်ပုံတင်ဖို့ပုံမလွယ်ကူစေမှာဖြစ်တဲ့အကြောင်းစစ်ဆုံအတွင်းကနေအရက်သားအကာအကွယ်ပေးရေးအဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်တွေကိုအစ္စရေးကကဲထုတ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်အောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုပထမဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးပါအောင်ရှင
်အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတစဉ်ပြင်းထန်စွာသတိပေးလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအီရန်ကောင်းဆောင်တွေကိုဝေဖန်ထားတဲ့မိန့်ခွန်းပြောကြားအပြီးမကြခင်မှာပဲသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါအီရန်သမ္မတအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့နဲ့နောက်တစ်ကြိမ်ချင်းချောက်မယ်ဆိုရင်တမိုင်းမှာဘယ်တော့မှမကြုံဘူးတဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရနေကြောင်းအကျံဖက်မဲ့တပ်ပစ်မဲ့ဆိုတဲ့အယူဆတဲ့စကားလုံးတွေနဲ့ချင်းချောက်မှုတွေကိုလက်ခံမဲ့နိုင်ငံမဟုတ်တော့ကြောင်းနဲ့တတိထားနေထိုင်ဖို့တင်းငွေနေနောက်ပိုင်းမှာတမရထရန်ကသူ့ရဲ့ Twitter လုံးမှုကွန်ရက်ကတင်ရေးသားခဲ့တာပါတင်းငွေနေအစောပိုင်းမှာတော့အမေရိကန်အနေနဲ့ချင်းသေးရဲ့အမိကိုသွားမဆော့နဲ့အဲ့ဒီအတွက်နောက်တရလိမ့်မယ်လို့အီရန်တမရရဲ့ပြောဆိုမှုကိုတမရထရန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကလည်းအီရန်အစိုးရဟာပြည်သူတွေအတွက်အိမ်မဆိုးကြီးဖြစ်လာနေကြောင်းကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့တမရဟောင်းရော်နယ်ရီဂန်ရဲ့စာကြည့်လိုက်မှာပြောကြားခဲ့ပါတယ်အီရန်အစိုးရအပေါ်ဗန္ဒယေးရအစွမ်းကုန်ဖိအားပေးလှုပ်ဆောင်ဖို့မဟာမိတ်နိုင်ငံတွေကိုတိုက်တွန်းလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့လက်တော့မှာမဟုတ်ကြောင်းလဲဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ
်အမေရိကန်ထိပ်တန်းထောက်လှမ်းအရာရှိကတမရဒေါ်နယ်ထရမ့်အနေနဲ့ရုရှားသမ္မတပူတင်ကိုအင်ဂျီတော်ကိုဖိတ်ခဲ့တဲ့တဲ့ရင်ပေါ်သူအငိုက်မိပြီးကိုယ့်ကာယအဖြေပေးလိုက်ရတာကသမ္မတထရမ့်ကိုမယုံမသိယူရလုပ်ခဲ့တာမဟုတ်ပါဘူးလို့ရှော့ပေါ်ပြောလိုက်ပါတယ်။အမေရိကန်မြေသားထောက်လှမ်းညွှန်ကြားမှုဒန်ကုတ်စ်ကဓာတ်ရိုက်ထုတ်လွှင့်မှုပြောနေတုန်းဒီနောက်ဆုံးရတဲ့ရင်ပေါ်ရုတ်တရက်ပြန်ဖြေပေးခဲ့ရတာကိုတချို့သတင်းတွေကသူ့ရဲ့သဘောထားကိုပုံမှားရိုက်ဖော်ပြခဲ့ကြတယ်လို့စနေနေ့ချင်းကြားချက်မှာထုတ်ပြန်လိုက်ပါတယ်။ညွှန်ကြားမှုကုတ်စ်ကဆက်ပြီးအခုလိုအမှတ်မထင်အငိုက်မိဖြစ်ခဲ့ရတာကိုဝန်ခံပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့အခုလိုဖိတ်ကြားလိုက်တဲ့အပေါ်အယူအသေးမပေးတာဝေဖန်တဲ့သဘောမျိုးပြောတာလုံးဝမဟုတ်ပါဘူးလို့ဒီချိန်ညာထက်မှာထုတ်ပြောခဲ့ပါတယ်။ကိုလိုရာဒိုပြည်နယ် S1 ဖွဲ့မှလုပ်တဲ့လုံခြုံရေးဆွေးနွေးပွဲအင်တာဗျူးထဲမှာဦးဆောင်မင်းမြတ်နဲ့ MSNBC ရုပ်သံသတင်းကြေညာသူအန်ဒရီးယားမစ်ချယ်ကသမ္မတထရမ့်ကသမ္မတပူတင်ကိုအင်ဂျီရောလာဖို့ဖိတ်ခဲ့ကြောင်းညွှန်ကြားမှုကုတ်ကိုပြောပြခဲ့တာပါ။ဒါကိုကုတ်ကအံ့ဩသွားတဲ့အတန်နဲ့ဘလို့ထပ်ပြောပါဦး။ကျွန်တော်တကယ်ကြားနေတာဟုတ်ရဲ့လား။သာတော်လေဒါဆိုလေထူးခြားတဲ့ဖြစ်ရဖြစ်လာမှာပေါ့လို့ဖြေခဲ့ရမှာပြိဿကကြဲကြဲလောင်လောင်ဝိုင်းဟားခဲ့ကြပါတယ်အခုတော့မယုံမသေးလုတ်ခဲ့တာမဟုတ်ဘူးလို့တောင်းပန်ထားတဲ့ဒီစီနယ်ချက်ထဲမှာကုတ်ကဆက်ပြီးလာမယ့်ရွေးကောက်ပွဲတွေမှာရုရှားဝင်ဆက်နေတာကာကွယ်ဖို့နဲ့ငြိမ်းချမ်းရေးနျူကလ িয়ার ဖျက်သိမ်းရေးအတွက်နိုင်ငံတကာဆက်ဆံရေးအကောင်ဖို့သမ္မတထရမ့်ကြိုးပမ်းနေတာတွေအတွက်ထောက်လှမ်းရေးအဖွဲ့တွေအားလုံးကလည်းလှုပ်ဝှက်သတင်းတွေကိုအတက်နိုင်ဆုံးပံ့ပိုးပေးနေတယ်လို့ဆိုပါတယ်ခင်ဗျာ
ဒီတစ်ချက်ဆိုရဟာသူ့ရဲ့ရည်ဒီကျဖြစ်တဲ့တေတံအပြစ်ပေးမှုနဲ့ jihadist လို့ခေါ်တဲ့ Islamic တိုက်ခိုက်သမားတွေကို Guantanamo အကျဉ်းစခန်းမှာထိန်းသိမ်းထားမှုတွေကိုစတင်တဲ့ policy ကိုပြောင်းပြီး Beatles ကို IS Islamic စစ်ဆေးကြောအဖွဲ့နဲ့ဆက်နွယ်တဲ့အကြမ်းဖက်သမားအုပ်ကို American ပြည်ထောင်စုမှာတရားရင်ဆိုင်ခွင့်ပြုလိုက်ကြောင်း Britain ထုတ်သတင်းစာတစ်စောင်မှရေးသားထားပါတယ်သူတို့ကိုတေးတာမပေးဘူးဆိုတဲ့ခိုင်မာတဲ့အာမခံချက်မရှိဘဲအလက်ဇန်ဒါကိုတီနဲ့ရှာဖီအယ်ရှိခ်တို့နှစ်ဦးကိုဗြိတိရှ်အစိုးရကအမေရိကန်လက်ထက်လွှဲပေးမဲ့စာရွက်စာတမ်းအထောက်အထားတွေကိုသူတို့တွေ့ရှိထားကြောင်း The Telegraph သတင်းစာရဲ့ Internet Website မှာဒီနေ့ကနေနောက်ပိုင်းကဖော်ပြထားပါတယ်ဗြိတိနိုင်ငံရဲ့ဥပဒေအရတေးတာအပြစ်ပေးခွင့်မရှိပါဘူးဗြိတိရှ်ပြည်ထောင်စုဝန်ကြီးဆာဂျစ်ဂျာဗီကအမေရိကန်တရားရုံးဝန်ကြီးဂျက်ဆက်ရှင်တန်ရေးသားပေးပို့တဲ့စာအပါအဝင်သူတို့တွေ့ရှိထားတဲ့အသေးစိတ်စီမံကိန်းအထောက်အထားတွေကဗြိတိန်ဘက်ကအဲ့ဒီလူနှစ်ယောက်ကိုတေးတာမပေးပါဘူးဆိုတဲ့အာမခံချက်တောင်းခံထားတာကိုမတွေ့ရကြောင်းသတင်းစာမှာရေးသားထားပါတယ
်ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေခွဲထုတ်ရေးပေါ်ဒုတိယကြိမ်ပြည်သူ့ဆန္ဒခံယူပွဲလှုပ်ရှားရမှာလရွေနဲ့ရှိရှေမတူနမဆုတာဖြစ်နေတဲ့ဒီပြဿနာရှင်းသွားမလားပြင်းထန်လာနေတဲ့နိုင်ငံရေးကွဲပြားတွေပဲပိုဆိုးလာမလားစောင့်ကြည့်ရတော့မှာပါပဲဖြစ်ပဲထွက်ထွက်ဒီဒုတိယကြိမ်ပြည်သူ့ဆန္ဒခံယူပွဲမှာ EU ယောဘသမဂ္ဂနဲ့ဆက်တွေ့မလားခွဲမလားဆိုတာနဲ့ခွဲထွက်ရင်လည်းကုံသွေးရေးသဘောတူချက်ယူမလားမယူဘူးလားဆိုတဲ့မကြုံစဘူးခက်ခဲတဲ့မေးခွန်းတွေကပို့ပြီးတော့ကြီးမားလာနေပါတယ်မနေ့ကထုတ်ပြန်ခဲ့တဲ့ YouGov အဖွဲ့ရဲ့လူမှုစတမ်းကတော့အခုလာမယ့်နောက်ထပ်ပြည်သူ့ဆန္ဒခံယူပွဲမှာအရင်2016ခုနှစ်တုန်းကရခဲ့တဲ့ရလဒ်ကပြောင်းပြန်ဖြစ်သွားနိုင်တယ်လို့ခန့်မှန်းလိုက်ပါတယ်ဒီ YouGov အဖွဲ့လူမှုစတမ်းတွေမှာEU ယောဘသမဂ္ဂရဲ့ဆက်နေခြင်းတွေက54ရာခိုင်နှုန်းအများစုဖြစ်ခဲ့ပြီးခွဲထွက်ခြင်းတွေက46ရာခိုင်နှုန်းပဲရှိခဲ့ပါတယ်။ဒီတိန်လွှတ်တော်တွေမှာလည်းဒီ EU ကနေဘယ်လိုပုံစံနဲ့အတိအကျခွဲထွက်မလဲဆိုတာကိုဆုံးဖြတ်ချက်မချနိုင်သေးခင်မှာအစိုးရတွေမှာလည်းမတ်လမှာလုပ်ဖို့ရှိတဲ့ဒီခွဲထွက်မှုမှာကုန်သွယ်ရေးသဘောတူချက်ယူမလားမယူဘူးလားဆိုတာအတွက်တွတ်တွတ်တန်တန်ဖြစ်နေတာကြောင့်စီးပွားရေးသမားတွေလည်းလန့်ဖြန့်နေကြပါတယ်။တကယ်လို့ဒီကုန်သွယ်ရေးသဘောတူချက်မရဘဲခွဲထွက်ခြင်းတော့ဒီတိမ်နဲ့ဥရောပကြားလေကြောင်းသွားလာမှုတွေနဲ့ဒီတိမ်မှာနေနေတဲ့တခြား EU နိုင်ငံသား3သန်းခွဲနောက်တခြားဥရောပနိုင်ငံရောက်ဒီတိမ်နိုင်ငံသား3သန်းခွဲတို့အတွက်ဆက်လက်နေထိုင်ခွင့်သဘောတူချက်တွေမရှိဘဲဖြစ်သွားမှာပါခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15653ညာတိုင်းဒိုမီတာ25 kHz 11803ညာတိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်အရေးပေါ်အခြေအနေပြဋ္ဌာန်းချက်နဲ့ပတ်သက်လို့တရားပြည်နယ်ဝန်ကြီးချုပ်ဟာ2008ခုနှစ်အခြေခံဥပဒေကိုနားလည်မှုလွယ်မှာပြီးသူ့ထင်မြင်ချက်တွေကိုသာပြောဆိုခဲ့တယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတင်ထုတ်ပြန်ပါတယ်။တရားပြည်နယ်ဗိုလ်ချုပ်ကျေးရုပ်စောက်လို့ရေးကန့်ကွက်မှုတွေအပေါ်ဆန္ဒပြသူတွေကိုတရားဝန်ကြီးချုပ်ကသတိပေးပြောကြားခဲ့တာနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအခုလိုတုံ့ပြန်လိုက်တာပါ။ဗိုလ်ချုပ်ကျေးရုပ်စောက်လို့မှုကန့်ကွက်တာကနေစုပူမငြိမ်သက်မှုတွေဖြစ်လာရင်တက်မတော်ကိုတာဝန်ပေးမယ်။အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်권ရှိတယ်ဆိုပြီးကြားပြည်နယ်ဝန်ကြီးချုပ်ကကြားပြည်နယ်အတွင်းကအဖွဲ့အစည်းတွေကိုခေါ်ယူသတိပေးကြတာပါ။အဲ့ဒီလိုပြောဆိုချက်ဟာချင်းချောက်တာဖြစ်တယ်ဆိုပြီးဒေသခံဆန္ဒပြတွေကရောမြန်မာနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေကပါကြားဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ပြီးတော့ဝေဖန်ခဲ့ကြပါတယ်။ကော်ရီဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့2008ဖွဲ့စည်းပုံပြဋ္ဌာန်းချက်အရအရေးပေါ်အခြေအနေအတွက်အဓိကလုပ်ပိုင်권အာဏာဟာကာလုံးလို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာပဲတာဝန်ရှိပြီးတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေမှာဒီလိုလုပ်ပိုင်권မရှိဘူးလို့ထောက်ပြထားပါတယ်။ဒါကြောင့်လဲတရားဝန်ကြီးချုပ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုနားလည်မှုလွဲမှားစွာပြောဆိုတာဖြစ်ပြီးတက်မတော်အနေနဲ့ကတော့ဖွဲ့စည်းပုံပြဋ္ဌာန်းချက်နဲ့အညီပဲဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါတယ်။
တရုတ်နိုင်ငံမှာတော့ခွေးယူကာကွယ်စေချုပ်ပြည်တွင်းကုမ္ပဏီတစ်ခုဥပဒေချိုးဖောက်ခဲ့တာကိုစစ်ဆေးဖို့ဝန်ကြီးချုပ်လီကီရှန်ကအမိန့်ထုတ်လိုက်ပါတယ်။ဝန်ကြီးချုပ်လီအနေနဲ့မနေ့ကဒီကြေညာချက်ထုတ်ခဲ့ရမှာချန်းရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီအနေနဲ့မလုံသင့်မလုံထိုက်တာတွေကိုလုပ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအများပြည်သူဘေးရန်နဲ့ဖြစ်စေမဲ့ဘလို့လောက်ရကုန်မဆိုလုံးဝအေးအေးယူသွားမယ်လို့ဆိုလိုက်ပါတယ်။ဒီချန်းရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီအနေနဲ့ထုတ်လုပ်မှုနဲ့စစ်ဆေးမှုမှတ်တမ်းဆိုင်ရာမှားယွင်းမှုတွေလုပ်ခဲ့ကြောင်းပြုတ်စားတောင်းတဲ့စေဝါကုက္ကရေးဌာန FTA ကတွေ့ရှိခဲ့ပြီးဒီဆက်ရုံကိုရပ်ဆိုင်းခဲ့ကထုတ်ပြီးသားခွေးယူကာကွယ်ဆေးတွေကိုလည်းပြန်ရုပ်သိမ်းပေးဖို့အမိန့်ထုတ်ခဲ့ပါတယ်။ဒီထုတ်ထားပြီးခွေးယူကာကွယ်ဆေးကြောင့်ဒုက္ခရောက်ခဲ့တဲ့မတန်းတွေမရှိသေးပေမဲ့အခုအမိန့်တွေကြောင့်လူမှုမီဒီယာကွန်ရက်တွေမှာတော့ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်လာနေခဲ့ပါတယ်။ဒါအပြင်ဒီကုမ္ပဏီကထုတ်တဲ့နောက်ကာကွယ်ဆေးဖြစ်တဲ့ဆုံစိုနာကျညာမေခိုင်ကာကွယ်ဆေးတွေကလည်းထိရောက်မှုမရှိတာကိုဒီစီကန်းကွက်ကဲသူတွေကမနစ်ကတွေ့ရှိခဲ့ပြီးဒီကာကွယ်ဆေးကိုလည်းဆက်မထုတ်ဖို့အမိန့်ပေးထားခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာအကျင့်ပြတ်ခြားစားမှုတွေနဲ့စုံစမ်းစစ်ဆေးခံရတဲ့အထင်ကြီးလွတ်တော်မှတစ်ခုဟာကိုကိုကိုတေချောင်းကြံစီသွားခဲ့ပါတယ်။ Lewayin Justice Party ka lwet taw ama Roho Chan ha so myo ka takhan takhu awin wa na ma tanin la ni mne asaw bain ga tit so ni da go twei ya chang yong hap tadin ma phaw pya tha ba de lwet taw ma tong jin myaw yuk kaw tin myaw khan tha ya de atet 62 ni ayue Roha tu ye nei ain taikhan ga ni khon cha pi asong si yin ga da phit de lo so ba de tu ni ne ngwe lak khan ya yu ga chang ne Ama yun de zong dia, lo ka jim machi jang yi tare, te dan sa gole, chan ta gare lo, yu hap de rema pop ya tabare. Edi te dan zara ma, tu mi da zu gri ng rule, tang tang man tare lo subare. Roha online sit dan, ling le kao kan yu gare, blog at utanga, de zong we, American dollar, le dong wen niba, le kan ya yu gare mutwe, song zan sisi kan ya la chibare.
Japan nga ma, lure ti song de ji psiare, pu lang tango, dila so bangrega kanzan ya la ma. Kuma Gaya Muga, Leshi Pujin, so in Tampima, Takama Machungu, and Yenzo Singo Yoni Bale, Tokyo Mium Yaupe, Saitama Sinzu Tema Shireti, Kuma Gaya Muga Pujinha, Tini, Liza Titama Titigri, Sinigrima Shiramo, Shirelu, Japan, Muliwata Tanaga, Tokyo Tavale, Lita no Navy Pushin, Tintamuja, Tisundalu, Sare do, Nasta Choyoti Shinevi, D Tema, Sunni Niti Atema with Tisundu, Satya Shikelu Subale, Tita Gandu in a လေးစက်သုံးပြီးအင်ဂျင်မှာပဲနေကြဖို့ဆွေရတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်အခုကြုံတွေ့နေရတဲ့ပူလိုင်းတကြောင့်လာမယ့်2024ခုနှစ်တိုကျိုမှာကျင်းပမယ့်နွေရာသီဥလံပြေကစားပွဲအတွက်ပါဆိုရင်မူတွေတိုးလာနေပါတယ်ခင်ဗျာပြီးခဲ့တဲ့သတင်းပတ်အတွင်းဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသူ့အနေနဲ့ ဘာမှဆုံးလို့ပေးစားခဲ့ရတာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့အဲ့ဒီတွေ့ဆုံမှုနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကတော့ထွက်ပေါ်မလာသေးပါဘူး။နှစ်နိုင်ငံအကျိုးဖြစ်ထွန်းစေမဲ့ကိစ္စရပ်တွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတဲ့အကြောင်းသူတို့နှစ်ဦးတုံးနဲ့တူမိတ်ဆွေတွေအဖြစ်ရင်းနှီးစွာဆွေးနွေးခဲ့ကြတဲ့အကြောင်းနဲ့အကျ
သမရပူတင်နဲ့တွေ့ဆုံမှုကိုမကောင်းမြင်ဘက်ကနေရေးသားကြတဲ့သတင်းဌာနတွေဟာသတင်းတူတွေကိုထုတ်လွှင့်နေတဲ့သတင်းဌာနတွေအဖြစ်လဲသူကထပ်မံဝေဖန်ခဲ့ပါတယ်ကနေဒါနိုင်ငံတိုရွန်တိုမြို့မှာလူတစ်ယောက်ကပစ္စတိုတနက်နဲ့လူ14ယောက်ကိုတင်းငွေနေနောင်မင်းကပြစ်ခတ်ခဲ့တာမှာတနက်သမားအပါဝင်2ဦးသေဆုံးသွားတယ်လို့ကနေဒါရဲတပ်ဖွဲ့ကပြောပါတယ်တနက်သမားဟာတိုရွန်တိုမြို့ဂရီတောင်ရပ်ကွက်အတွင်းကလူသွားလမ်းတစ်ခုအပေါ်မှာလမ်းလျှောက်သွားရင်းနဲ့တနက်အချက်ပေါင်း20ကနေ30လောက်ထိပြစ်ခတ်သွားခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုဝင်းမင်းတို့ပြောပြခဲ့တာပါအခုညပိုင်းထုတ်လွှင့်ချက်အစီအစဉ်ကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်အခုအရင်ဆုံးဖမ်းဆီးခံရိုက်တာသတင်းတောက်နှစ်ဦးအမှုနောက်ဆုံးအခြေအနေဆိုင်ရာသတင်းလွှာကိုတင်ပြပေးပါမယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ Rider စစ်တင်းတော်နှစ်ဦးကိုဒီကနေ့တရားရုံးထုတ်ခဲ့ပါရယ်ရခိုင်ပဋိပက္ခအရေးလျှို့ဝှက်ချက်အချက်အလက်စာရွက်စာတမ်းတွေလက်ဝယ်တွေ့ရှိမှုနဲ့တရားစွဲခံရတဲ့သတင်းတောက်တွေကတော့သူတို့အနေနဲ့ကျင့်ဝတ်နဲ့အညီသတင်းရေးသားဖော်ထုတ်ခဲ့တာဖြစ်တယ်လို့ခြေပပြောဆိုပါရယ်မတ်သိငီထိုင်းစုစည်းတင်ပြထားပါရယ
်ပိန်းနဲ့ချီတဲ့ Rohingya Muslim တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပဋိပက္ခနဲ့ဆိုင်တဲ့မြန်မာဆိုရရဲ့လျှို့ဝှက်အချက်လက်ဆက်ရွယ်စတဲ့တွေလက်ဝယ်တွေ့ရှိမှုနဲ့ Riders သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စုဦးတို့ကိုဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ပါတယ်။ဒီကနေ့ရုံးထုတ်အားဆိုရင်32ကြိမ်မြောက်ရုံးထုတ်လည်းဖြစ်ပါတယ်။တရားရုံးမှာစစ်မေးခံရတဲ့အခြေအနေကိုတရားရုံးကအထွတ်မှာ Riders သတင်းတောင်ကိုဝါလုံးကအခုလိုပြောပါတယ်
။ဒီအင်းနေကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေချိုးဖောက်မှုကိစ္စတွေလူသတ်မှုကိစ္စတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကရေးခဲ့တယ်ပေါ့နော်။ဆိုတော့ဒီအခြေအနေမှာကျွန်တော်တို့စစ်ကြောရေးကာလတုန်းကစစ်စည်းခဲ့တဲ့ဟိုစစ်စည်းအရာရှိတွေလိုမျိုးပဲအခုဒီပြည်လူရှိနေဘက်ကလည်းပဲအာမင်းတို့ဒီသတင်းတွေကိုဟိုရေးခဲ့တယ်မင်းတို့လက်ထဲကဒီလိုစာရိုက်တွေတွေးခဲ့တယ်ဆိုတာကမင်းတို့ရဲ့အချင်းစာရိုက်တာကိုဖော်ပြနေတယ်ဆိုတဲ့ပုံစံမျိုးတွေမေးတယ်ပေါ့လေ
အင်းဒီရွာမှာမွတ်စလင်၁၀ဦးကိုအစုလိုက်တပ်ဖြတ်မှုနဲ့ပတ်သက်ပြီးဒီဇင်ဘာလ18ရက်နေ့မှာမြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါအဲ့ဒီနောက်တပ်တွင်းစုံစမ်းစစ်ဆေးမှုနဲ့ပါဝင်ပတ်သက်သူတချို့ကိုအရေးယူခဲ့ပါတယ်မွတ်စလင်အများစုနေထိုင်ရာရခိုင်မြောက်ပိုင်းပြည်ပခါအတွင်းမောင်တော်မြို့နယ်အင်းဒီရွာမှာမွတ်စလင်ရိုဟင်ဂျာ၁၀ဦးအစုလိုက်တပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်မှုဟာ တရင်သမားကျင့်ဝတ်နဲ့ညီတယ်လို့ဖန်စီကန်သတင်းတောက်ကခြေပါပါတယ်။ဒါပေမဲ့ဆွဆွဲသူတို့ဘက်ကတော့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုလို့ဆွဆွဲထားတာပါ။ဖန်စီကန်သတင်းတောက်ကိုဝါလုံးကအခုလိုပြောပါတယ
်။ကျွန်တော်တို့ကဒီအင်းနေဖြစ်ပြနေပတ်သက်ပြီးတော့သတင်းတွေကိုမရေးစေချင်ဘူး။နော်မပေါ်ပြစေချင်ဘူးဆိုတဲ့ဟာမျိုးတွေအများကြီးကျွန်တော်တို့ခံစားရတယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့အဓိကဘာပြောချင်လဲဆိုတော့ဒီသတင်းသမားတယောက်ကသတင်းသမားရဲ့တာဝန်ကိုကျွန်တော်တို့ဆောင်ရွက်တာပေါ့နော်။သူသဖြင့်ဒီလိုမျိုးတရားဥပဒေချိုးဖောက်တဲ့ကိစ္စကိုသာလီလီရှုခဲ့မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့သတင်းသမားတာဝန်မကြေပွန်အောင်ရောက်ပါတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ဟိုတရားဟိုသတင်းကိုသတင်းတိုင်းကျွန်တော်တို့ရေးခဲ့တာပေါ့
ရိုက်တာသတင်းတောင်တို့ကိုဖန်စီထိမ့်သိမ်းထားတာအခုဆိုရင်9လရှိပြီဖြစ်ပါတယ်သူတို့ကိုဆွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေအတိုင်းအပြစ်ရှိတယ်လို့တရားရုံးကစွန့်ဖြတ်ခရင်တော့ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ကြားခံရနိုင်တာလည်းဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ပါရှင်အခုဆက်ပြီးမြန်မာနိုင်ငံစီးပွားရေးကုမ္ပဏီတွေအတွက်မကြခင်အသက်ဝင်တော့မဲ့ကုမ္ပဏီများအဥပဒေနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ပြပေးပါမယ်။စီးပွားရေးလုပ်ငန်းကုမ္ပဏီတွေအတွက်ပြဋ္ဌာန်းတဲ့ကုမ္ပဏီများအဥပဒေဟာမကြခင်အသက်ဝင်တော့မှာဖြစ်ပြီးဒီဥပဒေအတိအယစီးပွားရေးကုမ္ပဏီတွေမှတ်ပုံတင်ဖို့ပို့ပြီးလွယ်ကူချောမွေ့စေမှာဖြစ်တယ်လို့ယင်းနှိမ့်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကပြောလိုက်ပါတယ်။ဘလို့များပို့ပြီးလွယ်ကူလာမလဲဒီလိုလွယ်ကူမှုကိုအသုံးချပြီးတခြားအလွဲသုံးစားလုပ်မှုတွေရှိလာနိုင်မလား VOE သတင်းတောက်အမတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ
်အရင်ကလိုကုမ္ပဏီတစ်ခုထူထောင်မယ်ဆိုရင်တတ်မှတ်ထားတဲ့ဘဏ်ကိုတွားကမတင်ငွေတွေတင်ပြရတာမှတ်ပုံတင်ပြီးနောက်မှာလဲအကြောင်းကြောင့်ရှယ်ယာတိုးလျှော့တာတတ်မှတ်မတင်ငွေတိုးလျှော့တာစာရာတွေကိုတရားရုံးကိုသွားပြီးတင်ပြကြမ်းကြင်ရတာတွေမရှိတော့ပဲကုမ္ပဏီတစ်ခုကိုလွယ်လင့်တကူအွန်လိုင်းကနေမှတ်ပုံတင်နိုင်တော့မယ်လို့ယင်းနှိမ့်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ကဆိုလိုက်ပါတယ်ဥပဒေအစ်မှဖြေလျှော့လိုက်တာတွေနဲ့ပတ်သက်လို့သူပြောပြလာတာကတော့
ကုမ္ပဏီတက်တက်လို့တော့မရှိတော့နော်တက်တက်လို့တော့မရှိတော့ဆွေးဆွေးနဲ့တောင်းမှန်ပါလို့နော်အတော့ကျွန်တော်ကဒါမှမဟုတ်ဒီတက်တက်တို့ပါလို့ဘူးမရှိတော့ကျွန်တော်ကုမ္ပဏီခေါင်းပြီးရင်အကြောင်းလို့ရှိရင်ကျွန်တော်တို့ရှိလို့အွန်လိုင်းကပြက်ပြီးလို့အကြောင်းလည်းမရှိဘူးဆိုရင်ဆက်လို့အဲ့တော့ကျန်တော့ဘယ်တော့မှပုံဒီပဒန်းကပုံမရဆက်လို့ကိုဆန္ဒမရှိတော့ဆက်ကြမယ်ဆိုရင်ဆက်တဲ့ချိန်ကျမှကျွန်တော်တို့နော်ကျွန်တော်တို့လာပြောရင်နော်တော့ညမှဘာမှတက်တန်းတူးတာလေးပါလောက်တာလေးရနော်ဘာမှမရှိဘူးတော့ပုံပြစကြမ်းတာစကြမ်းတာလည်းတို့က
ြဒီဥပဒေဟာလာမယ့်ဩဂုတ်လမှာစတင်အသက်ဝင်တော့မှာပါဒီလိုအသက်ဝင်လာတော့မှာဖြစ်တဲ့ဒီဥပဒေမှာလက်ရှိတည်ဆဲကုမ္ပဏီတွေအနေနဲ့ပြန်လည်မှတ်ပုံတင်ဖို့လိုအပ်တယ်လို့ဥအောင်နိုင်ကဆိုပါတယ်ဥပဒေသက်ဟာဒီဥပဒေထွက်ရှိမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ဥပဒေတက်မှာမှတ်ပုံတင်တဲ့ကုမ္ပဏီတွေကိုအဆင့်၄ဆင့်ခွဲပြီးတတ်မှတ်သွားမှာဖြစ်ပြီးတိကျတဲ့ဥပဒေလိုက်နာမှုရှိတဲ့ကုမ္ပဏီ၊ဥပဒေချိုးဖောက်မှုတစုံတရာရှိထားတဲ့ကုမ္ပဏီ၊ဥပဒေအရာတတိပေးမှုများစွာခံထားရတဲ့ကုမ္ပဏီနဲ့စည်ရင်းကနေလုံးဝဖျက်သိမ်းခံထားရတဲ့ကုမ္ပဏီတွေဆိုပြီးအွန်လိုင်းမှာတင်ပြထားမယ်လို့သူကဆိုပါတယ်။
ကျွန်တော်ကုမ္ပဏီတွေဆိုတာ credit လုံးဝမရှိဘူး။နော်မကြည့်ကျွန်တော်ကုမ္ပဏီဥမာကုမ္ပဏီတို့လိုက်လာတဲ့ကုမ္ပဏီကမလိုက်လာတဲ့ကုမ္ပဏီဒါပဲရှိတယ်။ brand ဆိုတာကျွန်တော်မရှိဘူး။ကုမ္ပဏီကဥကဥတည်ချိုးသွားဥတည်တယ်ပဲကွာ။ဒါကျွန်တော်တို့ဒါပြီးဒီကုမ္ပဏီ brand ဆိုရင်ကျွန်တော်တို့မှာစည်ရင်းသွင်းတာလည်းမှတ်တမ်းတင်တာလည်းမလုပ်ပါဘူး။အဲလုံးဝမရှိတော့ဘူး။ brand ဆိုတာကျွန်တော်တို့တချမ်းမှာမရှိတော့ဘူး။ကျွန်တော်တို့ကလာပြီးတော့ brand ဆိုတဲ့ကုမ္ပဏီဆိုလို့ပြီ
း brand လင်းတကူမှတ်ပုံတင်ထားနိုင်အောင်စောင့်ရထားပေမဲ့ဥပဒေမဲ့လုံရက်တွေဖြစ်မလာနိုင်ဘူး။ဥပဒေတည်းမှာထိန်းချောင်းထားတာရှိတယ်လို့ဥအောင်နိုင်ဦးကဆိုပါတယ်။ဘလို့ထိန်းချောင်းထားတယ်လဲဆိုတာနဲ့ပတ်သက်လို့ VOE ကမေးမြန်းချိန်မှာတော့သူက
ရေးရပြန်မှာကျွန်တော်တို့က2မျိုးရှိတယ်။တစ်ခုကဘာလဲဆိုတော့ကံကြီးဆောင်ခိုင်းတာပေါ့။ကုမ္ပဏီတွေဖြစ်တဲ့ဒီကျူးလွန်တဲ့ဖောက်ပြက်လိုက်တဲ့ပြစ်မှုတွေဒီဒါလက်ခံနိုင်တဲ့သိမကြီးမဟုတ်ပေါ့နော်မကြီးမဟုတ်ဒါဖွင့်လွှတ်လို့ရနိုင်တဲ့အပေါ့။ဒါမျိုးဆိုရင်ကျွန်တော်တို့ကဘာလုပ်လိုက်လဲဆိုတော့ကံကြီးဆောင်ခိုင်းတယ်။ဘုသူတော်လည်းပဲဥပဒေကစိုးစိုးမွားချုပ်ဖောက်ရင်တော့ထောင်တန်းနေပါလေပေါ့ကျွန်တော်ဥပဒေနဲ့ပါပေါ့နော်။အဲ့ဒါကျွန်တော်တို့အဲ့တော့ကုမ္ပဏီတွေကအများပြည်သူကိုလိမ်လည်လက်ပြားလို့မရအောင်ကျွန်တော်တို့ကမြေသူမှုစုတက်ပြီးတော့မှကျွန်တော်တို့ရဲ့ဒီမိုက်ခရိုပလက်ဖောင်းပေါ်မှာတက်ကြည့်လိုက်ရင်မိုဘိုင်းနဲ့တက်ကြည့်လိုက်အကုန်ပြီပါတယ်။နောက်ဒါတစ်ချက်နှစ်ချက်ပါပြည်တယ်လေကျွန်တော်တို့ကဖြတ်ထားတယ
်။မကြခင်တည်ဆဲဖြစ်တဲ့ဒီဥပဒေအစ်ကိုလုပ်ငန်းရှင်အချို့ကတော့အကောင်းမြင်မှုတွေရှိနေပါတယ်။စောက်လို့ရလုပ်ငန်းရှင်ဒေါ်ရင်ရင်မြက်ကဥပဒေအစ်ကိုကြိုဆိုတယ်လို့ VOE ကိုပြောပြလာပါတယ်
။ဘာဖြစ်လို့လဲဆိုတော့ဒါအရန်ကောင်းတဲ့အစီအစဉ်တစ်ခုလို့မြင်ပါတယ်။ကိုလည်းလွယ်ကူသွားပါတယ်ဒါအဲ့ဒီမှာတော့ရုံမတော့ပါနဲ့ကိုကကို online တရားရတဲ့ကြောင့်အချိန်ကုန်အောင်လုပ်နေတာအများကြီးတက်တာသွားပါတယ်အဆင်ပြေပြေဘူးဒီပြည်လေးတာရေရှည်ဆက်ပြီးအဆင်ပြေသွားဖို့ပဲမအားလို့ပြန်လုပ်ပါတယ
်ဒီဥပဒေတက်ဟာပြည်ရင်းကုမ္ပဏီတွေသာမကနိုင်ငံသားကနေလာရင်းနှီးမဲ့နိုင်ငံသားကုမ္ပဏီတွေကိုပါတက်ရောက်စေမှာဖြစ်ပြီးဒီဥပဒေဒီပါကရန်ကုန် stock exchange မှာပါနိုင်ငံသားရင်းနှီးမြှုပ်နှံမှုကိုခွင့်ပြုသွားနိုင်မှာဖြစ်တယ်လို့ဆိုထားပါတယ်ရှင်
မမေခါတရင်ပြဖို့ထားပါအခုဆက်ပြီးထိုင်းနိုင်ငံအတွင်းမူရစ်စေဝါတွေဖန်ဆီးရမိတဲ့အတွက်မူရစ်နှိမ်နင်းရဲတပ်ဖွဲ့ရဲ့တရင်စာရှင်းလင်းပွဲနဲ့ပတ်သက်တဲ့တရင်လွာတပုတ်ကိုတင်ဆက်ပေးပါဦးမယ်ဇူလိုင်လအတွင်းမှာပဲထိုင်းနိုင်ငံပထုံဌာနခရိုင်ခလောင်ငါးနယ်မြေအတွင်းဖန်ဆီးလိုက်တဲ့မူရစ်စီအမှုမှာတရခန်16ဦးနဲ့အတူကာလတံပိုးတန်ပေါင်း 4,000 ကျော်တံပိုးရှိတဲ့ဆယ်တန်းနီးပါးနဲ့အတူ ice မူရစ်စီပိန်ဖြူဆေးကြောက်တွေနဲ့မူရစ်ဆေးရောင်းချနေသူတွေရဲ့ပိုင်ဆိုင်မှုတွေကိုပါဖမ်းဆီးနိုင်ခဲ့တယ်လို့ဇူလိုင်လ23ရက်နေ့မှာပြုလုပ်တဲ့မူရစ်နှိမ်နင်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီဆေးတွေဟာထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းဒေသကလာတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မတ်အေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံအတွင်းမှာမူရစ်ဆေးဝါးနှိမ်နင်းရေးတွေကိုအပြင်းထန်လုပ်နေတာကြောင့်2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားပေါင်းတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါ ဇူလိုင်လအတွင်းမှာပဲစိတ်ကြွဆေးပေါင်း 98 သိန်းကျော်နဲ့အတူ ice လို့ခေါ်တဲ့မူရစ်ဆေးဝါးကီလို450ဘိန်းမြူ9ကီလိုဆေးကြောက်ကတော့906ကီလိုနဲ့ကိုကင်း1645ဂရမ်မူရစ်ဆေးဝါးနဲ့ပတ်သက်တဲ့တရခန်16ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းဇူလိုင်လ23ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ကြီးချက်လန်ကရက်စီရီဘူရာခန်ကပြောဆိုသွားခဲ့ပါတယ
်
ထိုင်းနိုင်ငံမြောက်ပိုင်းကနေတည်ဆောင်လာတဲ့မူရစ်ဆေးဝါးအမြောက်များဟာပထုံဌာနီခရိုင်ခလောင်ငါးနယ်မြေမှာရောက်ရှိနေတာကိုသတင်းရတဲ့အတွက်ဖမ်းဆီးနိုင်ဖို့အတွက်နယ်မြေရဲတွေနဲ့မူရစ်ဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေပူးပေါင်းပြီးနောက်ရောက်ခံလိုက်နေကြရင်းနဲ့ဖမ်းဆီးမိခဲ့တာပါမူရစ်ဆေးဝါးရောင်းချနေတဲ့ခိုင်းဝင်တွေဟာစိုက်ကယ်တွေနဲ့ဝဲသူတွေထံကိုပို့နေကြတာကိုအနီးကပ်စောင့်ကြည့်နေပြီးအခုလိုမျိုးကုန်တင်ကားကြီးနဲ့ထိုင်းတောင်ပိုင်းကိုပို့ဖို့အတွက်မောင်းထွက်သွားချိန်မှာပဲလမ်းတစ်ဝက်မှာပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပါတယ်။မဲကောင်ကြီးចောင်းကနေတဆင့်တဲဆောင်လာတဲ့ထိုင်းဘက်ဝင်တန်းပေါင်း 1,840 တောတန်ဖိုးရှိတဲ့ဝါတောင်ပိုင်းတို့စိတ်ကြွစေ9တန်းကျော်ကိုထိုင်းနိုင်ငံမြောက်ပိုင်းနဲ့ဖမ်းမိခဲ့ကြောင်းထိုင်းရနာပိုင်းတွေကဒီလထဲမှာပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အခုဆိုရင်ထိုင်းနိုင်ငံတဝမ်းလုံးမှာရွှေတရီကန်ဒေသကနေလာနေတဲ့မူရစ်ဆေးတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းပိုင်ခရိုင်နယ်ကနေလာနေတဲ့စိတ်ကြွစေကြအလုံးကြီးပေါင်းတန်း80ထက်မနည်းဒီလပိုင်းနဲ့အတွင်းမှာပဲခက်စိတ်စိတ်ဖမ်းဆီးမိနေတာပါဒါဟာထိုင်းဆိုရအနေနဲ့မူရစ်ဆေးဝါးနှိမ်နင်းတိုက်ဖြတ်ရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတာဖြစ်တယ်လို့တက်ဆိုင်ရာနယ်မြေလိုက်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်အခုလိုမျိုးဖမ်းဆီးမိခဲ့တာဖြစ်တယ်လို့လည်းရဲဘော်ချုပ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်မအေးမှသတင်းပေးပို့ထားခဲ့တာပါမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင
်သုံးရစီမှာခင်ဗျာလက်ရှိအာဏာရပါတီကပြည်내တိုင်းအတော်များများကမြို့တွေမှာဘူကျော်အောင်ဆန်းကျေးရုပ်တွေတည်ဆောက်နေသလိုအဲ့ဒီအပေါ်မှာကန့်ကွက်မှုတွေလည်းအများကြီးရှိနေတာပါလွတ်လပ်ရေးဖခင်ကြီးဘူကျော်အောင်ဆန်းကိုမြမပြည်သူအများစုကကြီးညိုလေးစားကြပေမဲ့ကျေးရုပ်တွေကိုအခုလိုအဓမ္မတည်ဆောက်နေတာကြောင့်လူထုကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာတွေ့ရပါတယ်ဘူကျော်အောင်ဆန်းကျေးရုပ်တွေတည်ဆောက်မှုအပေါ်သောတာရှင်တို့ရဲ့အမြင်ကရောဘယ်လိုရှိသလဲဆိုတာကိုဇူလိုင်24ရက်အင်္ဂါည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့မိမိတို့ဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကကြိုးစားပါရစေခင်ဗျာ
အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ဆက်လက်ပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်စီးရီးယားနိုင်ငံအနောက်တောင်ပိုင်းစစ်ဆုံအတွင်းကနေအရက်သားအကာအကွယ်ပေးရေးအဖွဲ့ White Helmets ခမောက်ဖြူအဖွဲ့ဝင်တွေကိုအစ္စရေးကကယ်ထုတ်ခဲ့ပါတယ်အမေရိကန်ကနေဒါနဲ့ဥရောပနိုင်ငံတွေရဲ့ပန်ကြားချက်နဲ့အခုလိုကယ်ထုတ်လိုက်တာပါယာနဲ့ချီတဲ့ White Helmets ခမောက်ဖြူအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုတွေကိုတော့အစ္စရေးကိုသိမ်းပိုက်ထားတဲ့ဂိုလန်ကုန်းပြင်ကိုဖျက်ပြီးဂျော်ဒန်နိုင်ငံကိုပို့ဆောင်ခဲ့ပါတယ် The Bono Tinchoya Dita will be an a thing ye, serious stepbega tosis singabina, Golan Gomine Neza Ditama, Dilure Pemi Nigera Pipare, Viri Dindau Zlatika Hodia the Dim, Sambago, Matangi Taka Piopia Pimava.
White helmet, come out pure puega, Syria Sinia Ginema, Taunichi, Yatarigo, Guni Geze Geraba. Dabime, Russiane, Iran Duye, Topamu Yatare. Syria Tamra Bashar el Assad Suyagaro, Diapuega, the Bonigo Taupani B, a Jampa Wadi Dwinele, Senwede, Lupiosu Taraba, Syria Luto Makalet Abudga Akulu Piovare.
The so called white helmets are field tools used by the party.
White helmet, Lu Korea Puega, Yansa Judome Puerie, Dotagan Pibare, Akuro Shonelo, so called Bayara Pibare, Daga Syria Sitae, Omimu Pibare.
Ludan Sana Tautamu, shoot down Xia. Sine Nyaga, Geze Yelopo, Quimbuget, Alu, Isri Winjito, Benjamin Nitanyahuga, Manit, Deninkuni, Nima, Biovade.
At the same time, we are not stopping to act in Syria against Iran's attempts to establish itself.
The Chenema, Syria, and Emma, Iran Beka, do a CAD Samu Loni Rarigu, Isri Beka, Dekani Rari, Mijabau. Tama Malajano, Sisi, Loni Bari. Did the Rimba Gumbai Maro, Hamas Osu, Bieta, and Tekhevari.
Gaza Gamyangani Hamas Tri Isri Gu Dekai Nidalu Miu. Iran Bekale Isri Gu Dekai Nambu Adwe. Syria De Ma Kaima Chigo Yubu Longni De Lu Isri Winji Chukka Susue Bari. Iran Bekaro Syria Nangan De Ma Chisai Tara Mishivu Lu Nyimare. Dabi Mele Dita Dwima Oza Nya Ao Iran Bekka Disao Nide Sure Bomaro Jeje Bienbya Suye Mudi Shinidaba. Israel Nanganga begin Sadet Mahabuha Lila Yesindaga Yak Lebanga Akulu Biovare.
Iran is going to be taking advantage of the fact that its side.
Iran in Iraq, Lebanon, Yemen, the Chadi Darema, Loka de Lumio, Syria Nangan Duma, Cheko Yaye, Chosabu, Yati Jeshibi, Omimesure, Shumin Jene, She Dosanola Melu Temare.
Syria Sebuega, Shinne, Dringu, Shalabi Pipime, Sultan Name, and He Taro, Mashidevau. Israel Nanganga Begin Sadet Mahabuha Lila Yesindaga Yak Lebanga Akulu Biovare.
Well, I think that Syria is going to be entering more unpredictable and potentially.
Syria Sibuapia Diga, Jango, Mapisina Jong, Jongsabu Pintane, Jampamuri Pila Omelu Timare. Dipatapuria Takamugo Yatare, Lunezu Takamuda, Shide, Asoya Diaga, Amyazu, Ludu Opo, Sebi Pinini Zepibare.
White Helmet Apo Windigo, get out there, Lungan Zingaro. Syria Birin Sima, Israel Baka, Batamazo, Wayao Swapamu, Piabare. Geto Lade, Turiguro, American Canada Ne, Bidin and Duma, Chi Chanaye, Sangue Nize, Gala Adre, at the end of the Chinchamudi, she needed a dre, Jordan and Ganga, Ganta Iriama, Tashi, Tama, Piabare, she. မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုလူကနေပြသတဲ့မနေ့3:00ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအဖြစ်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုDV
ော့တနင်္လာနေ့တိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလံမီတာ190 kHz 1905တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော့
ကိုဘွားမှာတောင်မှလေးကိုကောင်းတဲ့စိတ်နဲ့လှုပ်လိုက်တဲ့အရာအလုပ်တွေပေါ့နော်အဲ့လိုစိတ်ကလေးနဲ့လှုပ်လိုက်တဲ့အရာတွေကလေကောင်းတဲ့အကျိုးအများနဲ့ပြန်ရရလို့ခံစားရတယ်ပေါ့နော
်မမိုးတီတာညွန့်လွင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာနိုင်ငံသားတွေကုမ္ပဏီတည်ထောင်ရလွယ်ကူစေတဲ့အပြင်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံသူတွေလည်းပိုပြီးလွယ်ကူစေမဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေသစ်ဟာလာမယ့်ဩဂတ်လ1ရက်နေ့မှာစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ဒါပေမဲ့ရည်မှန်းချက်အတိုင်းတကယ်လက်တွေ့မှာတိုင်းပြည်စီးပွားရေးဥမော့လာပါမလားဆိုတာနဲ့ဒီဥပဒေသစ်စတင်အကျုံးဝင်တဲ့အချိန်ပေါ်စီးပွားရေးပညာရှင်တွေမေးခွန်းထုတ်နေကြပါတယ်။ဒီအကြောင်းကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
နမိတ်ဒီဇင်ဘာလ6ရက်နေ့မှာတမရကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေဟာသတင်းပတ်တစ်ပတ်လောက်အလိုဩဂုတ်လ1ရက်နေ့မှာစတင်အသက်ဝင်တော့မှာပါဒီဥပဒေအသစ်မှာထူးခြားတာကတော့ဩဂုတ်လ1ရက်နေ့မှာကုမ္ပဏီများဥပဒေစတင်အသက်ဝင်ရုံနဲ့မကပဲကုမ္ပဏီဆိုင်ရာလုပ်ငန်းရှင်တွေလွယ်ကူမြန်ဆန်တက်တာစွာဆောင်ရွက်နိုင်ရေးအတွက် Electronic Company မှတ်ပုံတင်စနစ် Myanmar Companies Online MICO ကိုပါတပြိုင်တည်းအသုံးပြုမယ်လို့ပြဋ္ဌာန်းထားတဲ့အချက်ဖြစ်ပါတယ်မြန်မာနိုင်ငံကုမ္ပဏီများဥပဒေအကြောင်းတည်ကောင်းစရာတွေနဲ့ Myanmar Companies Online MICO နဲ့ကုမ္ပဏီပြန်လည်မှတ်ပုံတင်ခြင်းနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာကတာဝန်ရှိသူတွေကုန်သည်ဆက်မှုအသင်းချုပ်မှဒီကနေ့ရှင်းလင်းတင်ပြခဲ့ကြပါတယ်အရင်တော့ကကုမ္ပဏီထူထောင်မယ်ဆိုရင်လုပ်ငန်းရည်ရွယ်ချက်တွေဖော်ပြရမှာဖြစ်ပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုဖော်ပြဖို့မလိုတော့ပါဘူး။ဒါအပြင်အရင်ကကုမ္ပဏီထောင်တဲ့အခါအသင်းအဖွဲ့စီးမြင်တဲ့အသင်းအဖွဲ့မှတ်တမ်းဆိုတဲ့စာရွက်စာတမ်းလိုအပ်ချက်နှမျိုးကိုဥပဒေသစ်မှာကုမ္ပဏီရဲ့ဖွဲ့စည်းပုံအခြေခံစီးမြင်တမျိုးနဲ့အစားထိုးလိုက်တဲ့အတွက်လုပ်ငန်းလုပ်ကိုင်ရလွယ်ကူစေမယ့်အပြင်ဥပဒေဟောင်းခစ်ကဆောင်ရွက်ခဲ့ရတဲ့လိုမျိုးကုမ္ပဏီမှတ်ပုံတင်ရုံးကိုအကြိမ်ကြိမ်တွားရတာတရားရုံးကိုအကြိမ်ကြိမ်တွားရတာတွေမလိုတော့ဘူးလို့ဆိုပါတယ်ဥပဒေသစ်အရစီးပွားရေးလုပ်ငန်းရှင်တွေအတွက်ကုမ္ပဏီထောင်ရတာလွယ်ကူပေမဲ့တစ်ဖက်မှာကုမ္ပဏီအတုတွေပေါ်လာမဲ့အရေးကိုစိုးရိမ်စရာရှိတယ်လို့စီးပွားရေးပညာရှင်ဥက္ကမောင်ညိုဘောကပေတာကပြောပါတယ
်ဒီတိုင်းဆိုတိတ်ပြီးလွတ်ပေးလိုက်တယ်ဘောကလွတ်ပေးလိုက်တဲ့ခါကျတော့ကုမ္ပဏီထောင်ရတာလွယ်သွားတယ်နောက်ချေလျှော့ပေးထားတာလည်းအများကြီးပေါ့ဥမာနှစ်ပတ်နဲ့စီဝေးလုပ်ရှာမလို့တချို့ဟာတွေမှာအရင်းစိတ်ရှာလို့မလို့ဘောလေအဲ့ဒီခါကျတော့စိုးရိမ်ရတဲ့ခုအတုတွေနော်အတုတွေဖြစ်ဒီနည်းနည်းဟိုမိုးလို့ပေါက်တယ်လို့များပေါက်လာမလားအဲ့ဒါဒီတည်းအထင်းလို့ရခက်မလားပေါ့လေဆရာတော်အဲ့ဒါအဲကျန်းဖန်ကြပြီးရပေါ့လေအဲ့ဒါတော့ဒါပူရဲပဲကြပေါ့လေဆရာတစ်ခါကြကြတော့လေဒီစီဝေးရေးသိပြီးတော့လုပ်ငန်းကိုင်ကနေမတွက်တဲ့အချိန်မှာပေါ့နော်မတွက်တဲ့အချိန်မှာတကယ်ရောထောင်ရပါမလားပေါ့အဲ့တော့နည်းနည်းလေးထောင်ရင်လည်းတိတ်မကောင်းဘူးဒါစီဝေးမကောင်းတဲ့အသေးပဲပေါ့လေအများကြီးထောင်ရင်လည်းမှုပေါက်ပြီးတော့ထိမ့်ဖို့ဒီမှုအခက်မလားဆိုတော့ပေါ့လေအဲ့ဒါအဆုံးနှစ်ခုရပြီးသွားအဲ့ဒါပါပဲ
အရင်ဥပဒေအရကိုလုတ်ချင်တဲ့လုပ်ငန်းအမျိုးအစားကိုကြိုတင်အသိပေးရပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုလုပ်เสียရမလို့တော့ပါဘူးမူလကတည်းကစီကံတည်ကျမှုနည်းခဲ့တာကြောင့်အခုလိုဖြေလျှော့ပေးလိုက်ခြင်းဟာအခြေအနေတွေပိုဆိုးသွားမလားလို့သူ့အနေနဲ့စိုးရိမ်မိတယ်လို့လည်းဥက္ကမောင်ညိုကပြောပါတယ
်ဟောခါတိုင်းတော့တော့သူကဥပမာ trade ပဲလုပ်မယ် trade မှာဆိုရင်မဆိုတော့နာပေးဆန်အမျိုးလုပ်မယ်ဆိုရင်အဲ့လိုပဲလုပ်လို့ရတယ်အခုကပါလို့မယ်ဆိုတော့အဲ့ဒါပြောကြမလို့အကုန်လုံးလုပ်လို့ရတဲ့သဘောမျိုးပေါ့လေအဲ့ဒါဗမာရောဗမာနဲ့ရောဗမာပူဆန်တာပေါ့လေတနည်းအားဖြင့်ပြောရရင်တော့ဗမာရဲ့လိုင်းတစ်ခုယူရမှာဟုတ်ရင်းနဲ့ဟိုအစီအစဉ်ဟာအကုန်လုံးကောက်လောက်ကြရှောက်လောက်ကြတဲ့သဘောမျိုးဖြစ်တာအဲ့ဒါဗမာရောနည်းနည်းပူဆန်တာပေါ့လေ
Ubre de man and another power mood, don't the Naya canoe tea, beta lagale, Pipaga laya, yini mion and lodure, Nanganyane, Pesa Lolo, and Yamari do at Lanjang Pun beta la tibare. Tabime, Leshima, Siwai Longani, Nikwini reche, Kulo Ubre de go, Piatana jow, a chinkala, Lemani, the lalo, tune in at Tanya Timmy Jam Piovare.
And then Siga Massa, Anne, the Ocho Longa, Saya, Sibanka, and we are Pizumia.
ဆိုးသွားမလားအဲ့ဒါဆိုဘယ်လိုလုပ်ခင်းလဲဆိုတဲ့ဟာတစ်ချက်ကိုဟောပူရပေါ့ဒါကတော့တကယ်လို့ကုမ္ပဏီကြီးညှိပေါ်လာခြင်းပေါ့လေတကြရတခုကတော့အရင်အုတ်ချုပ်ခဲ့တဲ့စစ်အစိုးရနဲ့တမနာဦးသိန်းစင်အစိုးရလက်ထက်ကချမှတ်ခဲ့တဲ့မူဝါဒတွေအတိုင်းလက်ရှိအနေဒီအစိုးရလက်ထက်မှာလုတ်ကင်လို့မရတော့ဘူးဆိုတာပါပဲဒီရင်းရင်းနှီးနှုံးတာမူရောပြပါရင်းနှီးနှုံးတာမူရောအားပေးချင်တာပေါ့လေ ဒီကောင်းမင်းမအလာကောင်းမင်းမခံအောင်လို့ဖြစ်နေပါဘောနော်ဒါကဟိုကြီးလေးကြောင့်ကြီးပြောတော့မဟုတ်လေဒီပါကြောင့်လည်းပါတော့နော်ဒီအပြင်ကရခိုင်ဒေသနဲ့ပတ်သက်လို့တုံ့ပြန်လာရပါတယ်အဲ့ဒီပုံမှာလည်းမူကြီးရပါလို့ဒီလေးကြောင့်ကြီးရတွေဒီတက်တက်တော်တော်မဟုတ်ပါဘူးအဲ့ဒီအစိုးရအာဏာရလာတာနည်းနည်းကြော်လာပြီဖြစ်ပေမဲ့အစိုးရဘက်ကတိကျပြတ်သားတဲ့မူဝါဒတွေအခုချိန်ထိမချမှတ်နိုင်သေးတာ
ဒါကြောင့်လဲအစိုးရနဲ့လုပ်ငန်းရှင်တွေအကြအပြန်အလှန်နားလည်မှုမရသေးပဲဖြစ်နေတယ်လို့အခုမှောင်ယူကထောက်ပြပါတယ်အဲ့တော့ပုံလိကြတက်ကလည်းနော်ဟိုလုပ်ငန်းရှင်တွေပြောတာပဲတကယ်ကြပါတယ်ငွေကတော့ဘယ်သူနဲ့ကျင်းနေကြကြွမ်းဝင်လဲဆိုတဲ့ပုံမှာမူတည်ရပါလိမ့်ဒါကိန်းဒူးလော့ဒ်ဒ်ကိန်းပေါ့နော်ကစားပုံကစားမြအခုကဘယ်လိုလုပ်မလဲနော်ဘယ်လိုကောင်းလုပ်မလဲဆိုတဲ့ဟာမှလဲ လုံငန်းရှင်တွေကနော်အပြင်ဆင်မှုနေတဲ့သဘောပေါ့နော်။ဒါလုံငန်းရှင်တွေကလည်းအစိုးရရဲ့ဖိတ်ကိုဖတ်လို့မရသေးဘူးပေါ့လေ။နားမလည်သေးဘူး။အဲဒီနားမလည်တဲ့ခါကျတော့တို့ကိုယ်တိုင်ကလည်းတို့လုံငန်းတွေကိုအပြင်ဆင်မှုတွေဖိတ်မလုပ်နိုင်ဘူးပေါ့နော်။သုံးဘက်ပေါ့။သုံးဘက်ပြောရရင်တော့ဒီအစိုးရဘက်ကလည်းအကြောင်းလေးကိုကြိုးစားတယ်။ကြိုးစားနေတယ်။ဒါပေမဲ့လည်းဒီမှန်လို့မဖြစ်ဘူး။အဲပုဂ
ဒီလိုမျိုးလုပ်နေလိုက်တဲ့ဘောကသူ့ပြည်နဲ့ခေါင်းဆောင်နေလဲအမဖြစ်ပေါ်ဒီသဘောမျိုးလေးတွေလည်းနောက်တွေ့ရတယ်။ပုဂ္ဂလိကဘက်ကလည်းအစိုးရကိုဘယ်လိုဆက်ဆံရမလဲ။အလုပ်ငန်းတွေဘယ်လိုလုပ်ရမလဲဆိုတာပြည်ရှင်ရှင်နေနေအရှိဘုံမပေါ်သေးဘူးလို့ချုပ်ပြောနေတာပဲ။အခုထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေတည်းအရကုမ္ပဏီတွေအားလုံးတပြေးညီဖြစ်အောင်ကုမ္ပဏ number TIN number လဲတပါးလဲထုတ်ပေးမှာဖြစ်ပါတယ်။ဒါဟာနိုင်ငံတကာမှာကျင့်သုံးနေတဲ့စနစ်တွေနဲ့တပြေးညီဖြစ်စေမဲ့စနစ်တစ်ဖြစ်ပါတယ်။နိုင်ငံသားယင်းနှံ့နှံသူတွေဘက်ကလည်းဒီဥပဒေအပေါ်စိတ်ဝင်စားမှုရှိနေတာကြောင့်ဥပဒေတစ်ဟာမြန်မာပြည်ရဲ့စီးပွားရေးလုပ်ငန်းအတွက်တည်တာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်နိုင်မယ်လို့မျှော်လင့်ယုံကြည်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းရှိနေပါတယ်ခင်ဗျာ။
ကိုယ်စားဝန်နိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့အခါမှာတော့အခုတခါအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါမယ်။လူတစ်ယောက်ရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကိုစမတ်ဖုန်းကင်မရာနဲ့စကန်ဖတ်လိုက်တာနဲ့သူ့အကြောင်းသိနိုင်အောင်လုပ်ထားတဲ့ Blipper App က99ရာခိုင်နှုန်းကျော်တိကျမှန်ကန်တယ်လို့တီထွင်သူတွေကပြောပါရယ်။ဒါပေမဲ့ဒီလိုနည်းပညာမျိုးကကိုယ့်ရဲ့ privacy ကိုချိုးဖောက်ရာရောက်နိုင်တယ်လို့လည်းစိုးရိမ်နေကြသူတွေရှိပါရယ်။မျက်နှာတွေကိုမှတ်မိနိုင်တဲ့ရှေ့ပြေးနည်းပညာနဲ့နောက်ဆက်တွဲအကျိုးတွေကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပါမယ်။
ကွန်ပျူတာနဲ့တီထွင်တဲ့ဖန်တီးမှုတွေနဲ့အပြင်ကလူတွေအရာဝတ္ထုတွေကိုတစ်ထပ်တည်းစမတ်ဖုန်းပေါ်မှာမြင်ရအောင်လုပ်နိုင်တဲ့ Augmented Reality နည်းပညာသုံးထားတဲ့ Mobile App တွေထဲမှာ Blipper ဆိုတဲ့ App ကလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့ App တစ်ခုဖြစ်ပါတယ်။စားထုတ်တုန်းကတော့ကြော်ကြားလူသိများသူတွေရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံတွေကို Blipper App ထည့်ထားတဲ့စမတ်ဖုန်းကင်မရာနဲ့ချိန်ပြီး Scan ဖတ်လိုက်ရင်သူတို့နဲ့သက်ဆိုင်တဲ့အချက်အလက်တွေပေါ်လာပါတယ်။Blipper app ကိုနောက်ဆုံး update လုပ်လိုက်တဲ့ Helios ဆိုတဲ့ version ကြတော့ဘယ်သူမှမဆိုသူတို့ app ကိုတုံးပြီးတော့ကိုယ့်ရဲ့ profile ကိုဖန်တီးနိုင်ပါတယ်။သဘောကတော့ ကိုယ့်ရဓာတ်ပုံတွေမကကိုယ့်ရစိတ်ထဲမှာဘလို့ခံစားချက်တွေဖြစ်နေလဲကိုနောက်ဆုံးဘလို့တွေ့လုပ်ခဲ့တယ်လဲကိုကြိုက်တဲ့သချင်းတွေဗီဒီယိုတွေကဘာလဲဆိုတာကိုပါသူများတွေချက်ချင်းသိသွားအောင်လို့ကိုယ့်ရအကြောင်းဖန်တီးနိုင်တာမျိုးပါကို့အကြောင်းသိကျင်တဲ့သူတယောက်ကကိုယ့်ရမျက်နာကိုပဲဖြစ်ဖြစ်ဓာတ်ပုံကိုပဲဖြစ်ဖြစ်ဘလစ်ပါအက်ကတဆင့်ကင်မရာနဲ့စကန်ဖတ်ကြည့်လိုက်တ ဒီလိုအသက်ဝင်လာတော့မှာဖြစ်ပါတယ်ဒါတွေမကကြော်ကြားသူတယောက်ယောက်နဲ့ကိုယ့်ရုပ်ခက်စစ်စင်ရှိတယ်ဆိုရင်လည်းဘယ်မင်းသမီးမင်းသားအစောရောနဲ့ရောဖြင့်တူတယ်လို့အကြံပြုဖော်ပြပါသေးတယ်လူမှုကွန်ရက်တွေပေါ်မှာဆက်သွယ်ချိတ်ဆက်နေကြတဲ့ခင်မှာလူတွေအနေနဲ့ကိုယ့်ရဲ့အကြောင်းအပျော်ဖန်တီးနိုင်ကြဖို့ဖြစ်တယ်လို့
ကလပ်ကုမ္ပဏီလုပ်ငန်းလက်ပတ်ရေးဆိုင်ရာအခြေအကျဉ်းဒီနီလိုပက်စ်ကဆိုပါတယ်။ကျွန်တော်ရဲ့ဝေယာကိဗင်ပီပယ်ဒီအဘီလီတီတူပလေးဝစ်ဖေရှယ်ရီကဂနီရှင်အင်ဒစ်စမတ်ဖုန်းအန်ဒီအေဘယ်လ်တူ။ညနာမမီတဲ့နည်းပညာကိုစမတ်ဖုန်းပေါ်မှာတိုက်တယ်လို့အပြော်ရန်လုပ်ကြည့်လို့ရအောင်ကျွန်တော်တို့ကဖန်တီးပေးတာပါ။
သူတို့ရဲ့ဖန်တီးမှုကအော့ဂမန့်တက်ရီယယ်လတီနည်းပညာအပြင်ကွန်ပျူတာဉာဏ်ရည်အာတီဖီရှယ်အင်တယ်လီဂျင့်စ်ကိုသုံးပြီးတော့မျက်နာတွေကိုမှတ်မိအောင်လုပ်ထားတာဖြစ်ပါတယ်။ဘလစ်ပါအက်ကို2016ဒီဇင်ဘာလကမှစတင်မိတ်ဆက်ခဲ့တာပါ။အစပိုင်းတုန်းကဂျာမီဝင်ကြီးချုပ်အင်္ဂလာမာကယ်အပါအဝင်အများသိကြသူပေါင်း9000လောက်ရဲ့မျက်နာတွေကိုဘလစ်ပါအက်ကမှတ်မိတယ်လို့
We look at the world through our eyes, we understand the world through sight, yet the camera lens has the ability to become that extension of your sight.
ကိုမြင်တာကနေကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုနားလေသဘောပေါက်ကြပါလေမျက်လုံးလိုပဲကင်မရာမန်ဘလူးကလည်းတက်ဝင်လှုပ်ရှားနေတဲ့ကဘာကြီးနဲ့တရင်အချက်လက်တွေကိုကိုယ်ရှေ့ရောက်အောင်လုပ်ပေးနိုင်စွမ်းရှိပါတယ် ခုခုတိကျရင်ဂူဂယ်မှာစာသားရိုက်ထည့်ရှာရတာကျွန်တော်တို့အကျင့်ပါနေပါပြီဒီနည်းပညာနဲ့ဆိုရင်တိကျင်တာကိုဖုန်းကင်မရာရှေ့ထားလိုက်တာနဲ့ဘာမှစာရိုက်ပြောပြနေစရာမလိုပဲအဖြေပြန်သိရနိုင်ပါပါ အထင်ကြီးကနေရာတွေအကြောင်းလူပုဂ္ဂိုလ်အကြောင်းတရိစံအကြောင်းအရာဝတ္ထုအကြောင်းတိကျင်သမ्याကို augmented reality နည်းပညာကချက်ချင်းသိရအောင်လုပ်နိုင်ပါတယ်။တိတ်ကိုရှေ့ပြေးနေပေမဲ့အခုလက်ရှိအဲ့ဒီလိုဖြစ်နေပါပြီ။လူမျက်နာတွေကိုမှတ်မိနိုင်ပြီးအကြောင်းချက်တွေကိုပြောပြနိုင်တဲ့
blipper app က 96ရာခိုင်နှုန်းကျော်မှန်ကန်တယ်လို့လည်းဆိုပါတယ်။အခုလိုမျိုးလူတွေရဲ့မျက်နာကိုမှတ်မိနိုင်တဲ့နည်းပညာက ကိုယ့်ရဲ့ privacy ကိုချိုးဖောက်ရရောက်နိုင်တယ်လို့ဆိုရင်နေကြသူတွေလည်းရှိပါတယ်။အဲ့ဒီသူတွေထဲမှာ UK အခြေစိုက် Privacy International အဖွဲ့က Federica Galliuna လည်းတယောက်ပါဝင်ပါတယ်။
Augmented reality does not just give you information about the world, it superimposes information on the world. And in this particular case, we have a single
Augmented reality နည်းပညာကကမ္ဘာကြီးနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပေးယုံနေမှာပါဘူး။ကမ္ဘာကြီးရဲ့ချက်လက်တွေကိုအထောက်အထားနဲ့လည်းပေးပါတယ်။ ဒီကိစ္စမှာတော့ဘယ်လိုချက်လက်တွေကိုပဲမြင်စီရမယ်ဆိုတာကိုကွန်ပျူတာကဆုံးဖြတ်ပြီးလုပ်တဲ့သဘောပါ။ကိုယ်နဲ့ပတ်သက်တဲ့ဘယ်လိုအချက်တွေကိုပဲတခြားသူတွေကိုပြမယ်ဆိုတာရွေးချယ်နိုင်ခွင့်ရှိတဲ့အတွက်တော့ကောင်းပါတယ်။ဒါပေမဲ့စနစ်တစ်ခုခုချွတ်ချင်သွားမယ်ဆိုရင်ဘယ်လိုဖြစ်မလဲ။ဒါကိုလမ်းသွားနေရင်တခြားတစ်ယောက်ကကွန်ပျူတာကိုစကန်ဖတ်ကြည့်လို့မကောင်းတာတွေပေါ်လာရင
lo so ba de
So it's extremely secure, what the information we're collecting is secure servers.
Imadan long jong ma de chanaru ya yu da de achet lep de go long jong ne server ma tain da ra ba lu ri ni ne ba ri go pya chin de le ma pya chin bu le so ra ko dan ywe che nai zwan shi da ga adika achet ba
Blipper app ကို တုံးတဲ့သူတွေအနေနဲ့အနည်းဆုံးအသက်16နှစ်ပြည့်ပြီးသူတွေဖြစ်ဖို့လိုပါတယ်။တကယ်လို့ကိုယ့်ရဲ့ profile ကိုသူများတွေကိုတစ်ချိန်လုံးပြမထားခြင်းဘူးဆိုရင်မမြင်အောင်လုပ်လို့ရနိုင်ပါတယ်။ဒါပေမဲ့မျက်နှာတွေကိုမှတ်မိနေတဲ့ app ကြောင့်ကိုယ့်ရဲ့အတွင်းရေးမလုံခြုံဘူးလို့ခံစားရတယ်လို့ Federica ကဆိုပါတယ်
။ I think the problem is your face is in a way a unique identifier. It links, it has the potential to link various information and things.
ကိုယ့်ရဲ့မျက်နှာကနေတခြားအချက်တွေသိအောင်လုပ်နိုင်တာကပြဿနာလို့ထင်ပါတယ်။ကိုမြင်တာနဲ့ဆက်ဆက်ပြီးကဘာကြီးမှာကိုနဲ့ပတ်သက်တဲ့ညအချက်လက်အစုံရှာလို့ရနိုင်ချင်ရှိတယ်လေ။အများပြည်သူစားထဲမှာကိုကလူမသိသူသိတယောက်မဟုတ်တော့ဘဲနဲ့လမ်းလျှောက်နေရင်တခြားတယောက်ကကိုမြင်တာကိုစကန်ဖတ်ပြီးတော့ကိုနဲ့ပတ်သက်တဲ့အကြောင်းတွေကိုသိနိုင်မယ်။သူတို့ဘာတွေသိရလဲဆိုတော့ ကိုကလည်းထိန်းချုပ်ကန့်သတ်နိုင်စွမ်းမရှိတဲ့အခြေအနေမျိုးမှာကျမတော့စိုးရိမ်ပါတယ
်။အွန်လိုင်းပေါ်မှာစာရီနံပါတ်တွေရေးပြီးရှာကြည့်နေရမယ့်အစားဓာတ်ပုံတွေမျက်နှာတွေနဲ့ရှာဖွေတာမျိုးလုပ်ပေးထားတာကအသုံးလွယ်ကူစေဖို့ဖြစ်တယ်လို့ Blipper ကပြောပါတယ်။မျက်နှာမှတ်မိတဲ့ Blipper App ကိုကုန်ပစ္စည်းအမှတ်တံဆိပ်ကြော်ညာခြင်းတွေကုမ္ပဏီအတွက်သုံးချင်တွေအတွက်လည်းဖန်တီးပေးနိုင်တယ်လို့ Blipper ကုမ္ပဏီကပြောပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ Blogger ပြောသမျှအစီအစဉ်ပါရှင်။တော်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့ကဘာတဝန်းအမှုပညာအားကစားစပေးရင်ကျေးမှုစသဖြင့်နယ်ပယ်အသီးသီးမှထင်ရှားကြော်ကြားလူသိများသူတွေအကြောင်းကိုတပတ်အတွင်းသတင်းထွေထွေကိုစုစည်းတင်ဆက်ပေးနေတဲ့တက်တက်ရောင်သတင်းလွှာကိုတင်ဆက်ပေးပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းလောင်းမှာတော့အမှုပညာနဲ့နာမည်ကျော်ကြားသူတွေကမှပြီးခဲ့တဲ့နှစ်ဘသူဝင်ငွေအများဆုံးရခဲ့ပါလဲပြီးတော့အမေရိကန်သမ္မတထရမ့်ကိုဝေဖန်သွားတဲ့အာနိုဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ဆော်ဗီယက်နဲ့အမှုပညာနယ်ပယ်ထဲမှာပြီးခဲ့တဲ့နှစ်အတွင်းဝင်ငွေအများဆုံးရသူတွေရဲ့စင်းကို Forbes Magazine ကဇူလိုင်လလယ်မှာထုတ်ပြန်သွားတော့ American လက်ဝေသမား Floyd Mayweather ကဝင်ငွေအများဆုံးရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒုတိယနေရာမှာတော့ရုပ်ရှင်မင်းသား George Clooney ရှိတာပါ။တတိယနေရာမှာဆိုရင်အသက်20ပဲရှိသေးတဲ့ Reality ရုပ်သံပေါ်ကနာမည်ကျော် Kylie Jenner ရရှိပါတယ်။ဒီကမာလေးကသူထုတ်တဲ့အလှကုန်ပစ္စည်းတွေနဲ့အောင်မြင်လာပြီးတော့ American ပြည်အောင်စုမှာအသက်အငယ်ဆုံးနဲ့ဒေါ်လာတန်းကျွယ်တစ်ထည်ဖြစ်သူဖြစ်ပါတယ်။2018ခုနှစ်ဇွန်လကနေပြီး2018ခုနှစ်ဇွန်လအတွင်းမှာအခွန်မပေးခင်စုစုပေါင်းဝင်ငွေတွေပေါ်မှာအခြေခံပြီးတော့ Forbes Magazine ကအခုလိုမျိုးစီးရင်ပြုစုတာဖြစ်ပါတယ်။ Nielsen သတင်းအချက်အလက်ကုမ္ပဏီဖြော်ပြရေးအစီအစဉ်ဆိုင်ရာသတင်းအချက်အလက်တွေရယူပေးတဲ့ Poster ကုမ္ပဏီနဲ့ရုပ်ရှင်နဲ့ပတ်သက်တဲ့အချက်အလက်တွေထုတ်ပြန်တဲ့ IMDb အပါအဝင်ကျွမ်းကျင်သူတွေနဲ့အင်တာဗျူးတွေနာမည်ကြီးတွေနဲ့အင်တာဗျူးတွေပေါ်မှာအခြေခံပြီးတော့ဒီစီးရင်ကိုပြုစုတာဖြစ်တယ်လို့သိရပါတယ်။လက်ဝဲသမား Mayweather ကတော့2018ခုနှစ်ဩဂုတ်လတုန်းက Mixed Martial Arts ရောသက်ကိုခံပညာချန်ပီယံကော်နာမက်ဂရဂါကိုအနိုင်ရလိုက်ပြီးတဲ့နောက်ပိုင်းကာလဒေါ်လာ285သန်းနီးပါးဝင်ငွေရခဲ့တယ်လို့စီးရင်မှာဖော်ပြထားပါတယ်။အော်စကာဆုရှင် George Clooney ကတော့2018ခုနှစ်ဇွန်လတုန်းကသူ့ပူရဲဒူတောင်နဲ့ကက်ဆာမီကိုတကီလာကုမ္ပဏီကိုဗြိတိသျှဖြော်ရည်လုပ်ငန်းဖြစ်တဲ့ Diageo ကိုရောင်းချပြီးမှဒေါ်လာ239သန်းအထိဝင်ငွေရရှိသွားခဲ့ပါတယ်။ရုပ်ရှင်လောကမှာ35နှစ်တိုင်ရှင်လည်ခဲ့တဲ့မင်းသားကြီး George Clooney တယောက်အတွက်တော့ဒါကသူ့ရဲ့ပထမအဦးဆုံးအများဆုံးတစ်နှစ်ဝင်ငွေဖြစ်မယ်လို့လဲ Forbes Magazine မှာရေးထားပါရှင်။ American သမ္မတ Donald Trump ဟာဖင်လန်နိုင်ငံ Helsinki မြို့မှာဇူလိုင်လ16ရက်နေ့ကပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းစိတ်သက်ပျော်ညံ့သူတို့လို့ပြုမူသွားတယ်ဆိုပြီးတော့ California ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Hollywood မင်းသား Arnold Schwarzenegger ကဝေဖန်သွားပါရှင်
။ President Trump, I just saw your press conference with President Putin and it was embarrassing.I mean, you stood there like a little wet noodle, like a little fanboy. I mean, I was asking myself.
I think in Europe, Russia, Tamna, Vladimir Putin, too. Pure pilote, Zena, Sinomo, Duma, Tamna, Tremie, a Pioso, Dumuri, and Patepiro, American Pianzu Duma, Dolego, Weaver, and Kayaba. That house is how American Tamna, Yukabo, Russia, Wimbro, now Shetago.သမ္မတထရမ့်ကဝေဖန်ပြောဆိုတာမလုပ်လို့ဆိုပြီးတော့ Republican Party ရင်းကားတာမှသူ့ကိုပြန်ပြီးတော့ဝေဖန်ပါတယ်။ Mr. Trump က American ထောက်လှမ်းရေးအဖွဲ့အစည်းတွေနဲ့ American တရားရေးစနစ်ကိုခုလောင်းလုပ်ပြီးတော့ရောင်းချခဲ့တယ်လို့ Arnold Schwarzenegger ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ Trump ကိုဝေဖန်ထားပါတယ်။ Mr. Trump ကခန့်ငယ်ခြားတိတ်တယောက်လို့ပြောပြောညံ့ညံ့ရက်တည်တယ်လို့လည်း Arnold Schwarzenegger ကပြောတာပါ
။ You're the President of the United States, you shouldn't do that. And what's the matter with you?I mean, whatever happened to the strong words or to the strength of Ronald Reagan when he stood there at the Berlin Wall?
သူ့ရင်သမရဖြစ်တဲ့သမရရော်နယ်ရီဂန်နဲ့နှိုင်းယှဉ်ပြီးတော့လည်းပြောပါရယ်။ဘာလဲတိုင်းကိုဖျက်ပြစ်ဖို့ဆိုပြီးတော့1989ခုနှစ်တုန်းကသမရရော်နယ်ရီဂန်ကဆိုဗီယက်ခေါင်းဆောင်မီခေးလ်ဂိုဘာချော့ကိုတောင်းဆိုခဲ့တာနဲ့နှိုင်းယှဉ်ပြီးပြောသွားခဲ့ပါရယ်။ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. တနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနာယီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့မမိုးတီတာညွန့်လွင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကဒီစီစဉ်တင်ဆက်ထားပါတယ်။
ကံကံရဲ့အကျိုးကိုယုံကြည်ပါတယ်အခုအသက်30ကျော်လာတဲ့အချိန်မှာဒါကိုလက်တွေ့ကြုံလာရတယ်ပေါ့နော်ကိုဘွားမတော်မှနေဟိုကောင်းတဲ့စိတ်နဲ့လှုပ်လိုက်တဲ့အရာအလုပ်တွေပေါ့နော်အဲ့လိုစိတ်ကလေးနဲ့လှုပ်လိုက်တဲ့အရာတွေကလေကောင်းတဲ့အကျိုးအများနဲ့ပြန်ရတယ်လို့ခံစားရတယ်ပေါ့နော်ဥပမာကိုကလူတယောက်ကိုကူညီလိုက်တယ်ဘာမှလည်းမမျှော်မှန်းဘူးပေါ့နော်သူစီကဘာရမှဆိုပြီးတော့အဲ့လိုမျိုးမမျှော်မှန်းမဲနဲ့လည်းကူညီလိုက်တယ်ဒါပေမဲ့လေအဲ့လိုကူညီလိုက်တဲ့အကျိုးလေးတွေကသူစီကပြန်ပြီးတော့ဟိုကောင်းတဲ့အကျိုးလေးတွေမရရင်တော့မှာပေါ့နော်တခြားတယောက်စီကအကူအညီပဲဖြစ်ဖြစ်အဲ့လိုမျိုးလေးတွေပြန်ရတာလေးတွေကိုကြုံရပါတယ်ရှင်နောက်တစ်ချက်ပေါ့နော်ပို့ပို့ပြီးတော့အခုအသက်နည်းနည်းလေးကြီးလာတဲ့အခါမှာပို့ပို့တိလာတာလေကိုယ့်ရဲ့မိဘတွေကိုပို့ပြီးဂရုစိုက်လာရမယ်ဆိုတာမျိုးပေါ့နော်အထူးသဖြင့်ကိုယ့်ကိုမွေးခဲ့တဲ့ကိုယ့်ရဲ့အမေပေါ့နော်အဲ့လိုအမေကိုလေအရန်ဂရုစိုက်ရမယ်အရန်ချစ်ရမယ်သူလူချင်းနာလေးတွေကိုကိုယ်ကပို့ပြီးတော့ဂရုတဆိုင်လေးလှုပ်ပေးရမယ်ဆိုတာလေးလည်းပို့တိလာပါတယ်အထူးသဖြင့်အမေကအသက်ကြီးလာတဲ့အချိန်ပေါ့နော်ကျမတို့သားသမီးတွေကလည်းအသက်ကြီးလာတယ်အဲ့ဒီလိုပဲဟိုအဲ့အချိန်မှာအမေကိုပို့ပြီးတော့ဟိုကိုချင်းစားလာပါတယ်အမေကိုပို့ပြီးဂူးဆိုင်မဲ့ဂူးဆိုင်ရမယ်ဆိုရင်ပို့တိလာတယ်ပို့ပြီးကျင်းလာရမယ်ဆိုတော့ပို့တိလာတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတဲ့အများသူတို့ကစိတ်အားငယ်ရရှိတယ်စိတ်သူတို့စိတ်လေးရဟိုကလေးလိုပြန်ဖြစ်သွားတဲ့အချိန်မှာကိုရီးယားပြန်ပြီးတော့ပေါ့နော်ဟိုကိုရီးယားငယ်ကကိုရီးယားဟိုအမေတွေဘလို့ပြုစုခဲ့တယ်လဲစိတ်ရှိခဲ့တယ်လဲအဲ့လိုမျိုးလေးတွေနဲ့ပြန်ပြီးတော့ကိုချင်းစာတရားထားပြီးတော့ဟိုဂီယူတဆိုင်လေးနဲ့နွေနွေထွေထွေဆက်ဆံမှုကျင်နာဖို့လိုအပ်ပါတယ်နောက်ဆုံးတစ်ခုကလေဟိုကျမရဲ့ဘဝမှာလောဘစိတ်လည်းအမြဲတမ်းဟိုနည်းနည်းပဲထားတယ်ပေါ့နော်လောဘစိတ်နည်းတယ်ဆိုတာနဲ့လူရဲ့စိတ်တရားနဲ့ကြည်လင်ပါတယ်ရှင်ဟိုစိတ်ကိုကြည်လင်တယ်လို့လည်းပေါ့နော်နောက်ဘဝကူးမယ်ဆိုရင်လည်းစိတ်ကဟိုဖြူစင်တယ်ရှင်းတန်တယ်ပေါ့နော်ကျမကဟိုလေအတားတော့တိတ်မကြည့်သေးပါဘူးနော်ဒါပေမဲ့လေကျမအခုချိန်မှာတည်သွားမယ်ဆိုလို့ရှိရင်တော့မှနောက်တရားဇာတိစိတ်ကူဇာတိမရှိဘူးအဲ့လိုလဲဆိုတော့ဘဝမှာဟိုဘသူကိုမှလည်းပေါ့နော်အခုချိန်ထိမကောင်းတဲ့စိတ်လည်းမရှိခဲ့ဘူးဟိုမကောင်းတာတွေလည်းသူများကိုနာကျင်အောင်ဒုက္ခရအောင်လည်းတခါမှမလုပ်ခဲ့ဘူးဟိုလောဘစိတ်လည်းနေတဲ့အတွက်ပူပန်တော့ကဖြစ်စရာလည်းမရှိပါဘူးအဲ့ဒါကပဲကျမရဲ့ဘဝယုံကြည်စရာယုံကြည်ရာဖြစ်လို့ပေါ့နော်အခုဒီအစီအစဉ်လေးကနေညှဝေပေးလိုက်ချင်ပါရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးပြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါရဲ့ရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင
်။သောင်းဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2392382554ဖြစ်ပါရဲ့ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင
်။ဤရန်သမလားဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှထပ်ပြီးမချိန်ချောက်ဖို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတဆင့်ပြင်ထန်စွာတတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကအီရန်ကောင်းဆောင်တွေကိုဝေဖန်ထားတဲ့မိန့်ခွန်းပြောကြားအပြီးမကြခင်မှာပဲသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါ။အီရန်သမ္မတအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချိန်ချောက်ဖို့နဲ့နောက်တစ်ကြိမ်ချိန်ချောက်မယ်ဆိုရင်တမိုင်းမှာဘယ်တော့မှမကြုံဘူးတဲ့နောက်ဆက်တွဲအကျိုးဆက်တင်နေရင်ဆိုင်ရနိုင်တယ်လို့ဆိုပြီးတော့ Twitter လူမှုကွန်ရက်ကတဆင့်သမ္မတထရမ့်ကရေးသားခဲ့တာပါ။ဒီနေ့ကနေ့အစောပိုင်းမှာတော့အမေရိကန်အနေနဲ့ချင်းသစ်ရဲ့အမိကိုတွားမဆော့နဲ့အဲ့ဒီအတွက်နောင်တရလိုက်မယ်လို့အီရန်သမ္မတရဲ့ပြောဆိုမှုကိုသမ္မတထရန့်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြုလုပ်ခဲ့တဲ့ထိပ်သီးစည်းဝေးပွဲအတွင်းသူ့အနေနဲ့ဘာမှဆွန့်လွတ်ပစ်ဆက်ခဲ့ရတာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့အဲ့ဒီလိုတွေးဆမှုနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကတော့ထွက်ပေါ်မလာသေးပါဘူး။နိုင်ငံအကျိုးဖြစ်ထွန်းစေမဲ့ကိစ္စရပ်တွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေပြဋ္ဌာန်းချက်နဲ့ပတ်သက်လို့ကြားပြည်နယ်ဝန်ကြီးချုပ်ခါ2008အခြေခံဥပဒေကိုနားလည်မှုလွှဲမှာပြီးသူထိပင်ချက်တွေကိုသာပြောဆိုခဲ့တယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာပါတယ်။ကြားပြည်နယ်ဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်ရေးကန့်ကွက်မှုတွေအပေါ်ဆန္ဒပြသူတွေကိုကြားဝန်ကြီးချုပ်ကသတိပေးပြောကြားခဲ့တာနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကအခုလိုတုံ့ပြန်လိုက်တာပါ။ဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်မှုကန့်ကွက်တာကနေစူပူမငိမ်တက်တာတွေဖြစ်လာရင်တက်မတော်ကိုတာဝန်ပေးမယ်။အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးကြားဝန်ကြီးချုပ်ကကြားပြည်နယ်အတွင်းကအဖွဲ့အစည်းတွေကိုခေါ်ယူသတိပေးခဲ့တာပါ။အဲ့ဒီပြောဆိုချက်ဟာချင်းချောက်တာဖြစ်တယ်ဆိုပြီးဒေသခံဆန္ဒပြတွေကရောမြန်မာနိုင်ငံအတွင်းကတက်ကြွလှရှားသူတွေကပါကြားဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ပြီးဝေဖန်ခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာအကျင့်ပြတ်ချဆမှုတွေနဲ့စုံစမ်းစစ်ဆေးခံရတဲ့အထင်ကြီးလွတ်တော်အမတ်တို့ဟာကိုကိုကိုတေချောင်းကြံသွားခဲ့ပါတယ်။လက်ဝဲရင်း Justice Party ကလွတ်တော်အမတ်ဟာဆိုးမျိုးကတိုက်ခန်းတစ်ခုအဝင်ဝါနာမှာတင်းနယ်လာနဲ့အစောပိုင်းကတိုက်ခန်းပေါ်မှာခုံချပြီးတည်ဆုံနေတာကိုတွေ့ရတဲ့အကြောင်းယုံဟပ်သတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံမှာတော့လူတွေတည်ဆုံရတဲ့အထိဖြစ်စေတဲ့အပူလိုင်းဒဏ်ကိုဒီလအစောပိုင်းကနေကခံရတာမှာကူမယာကမြို့ကလက်ရှိအပူချိန်ဟာဆိုရင်တန်းပြီမှာတစ်ခါမှမကြုံဘူးတဲ့အမြင့်ဆုံးအဆင့်ကိုရောက်နေတယ်လို့ဆိုပါတယ်။တိုကျိုမြို့မြောက်ဘက်စာအီတာမစီရင်စုအတွင်းမှာရှိတဲ့ကူမယာကမြို့ရဲ့အပူချိန်ဟာဒီကနေ့ 47.1 ဒီဂရီဆယ်စီယပ်မှာရှိတယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ်ခင်ဗျ။
Now, so we are Nimani Nanganagadin, Jinjogo, Gozoin, Langabiopia, Bidwaraba, Dina, Season, Tolu Yemuga, Masumun Pippi, a Dampa Engineer Garo, Iden Utkup Pippare, Dignina Tolune, View E Radio Season Rigo, Lindo Mida, Nasanga, Donsen Ninga, Setugani, Tolun Bigger Pippare, View Ego, Api Nasinjari, Jesu Tutin Shibare, Dota Shimia Alon Shilan, Chami Jabazi Shin, Jamamia Pesin Alma.
This program has come to you from the Voice of America, Washington.